ယူရိုနိုင်ငံတဟူရမျိုးတော်လေယာဉ်ဝင်ကနေပြန်တက်လာပြီးသိမ့်မချခင်မှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေကြောင်းပိုင်လေယာဉ်ပေါ်မှာလိုက်ပါတာသူအားလုံးသေဆုံးသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်။ခီးတဲ့169ယောက်နဲ့လေယာဉ်ဝင်တန်း9ဦးလိုက်ပါလာတဲ့လေယာဉ်ဟာကီယက်မြို့ကိုဥတီပြန်တမ်းမှုလေစစ်ကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်ကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့တာပါ။လင်းပြကြတဲ့အကြောင်းရင်းကတော့အာဏာပိုင်တွေစုံစမ်းစစ်ဆေးနေစေဖြစ်ပြီးအီရန်စူရမယ်တရင်ကတော့ဆက်ချုပ်ရုံးမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တရားဝင်တော့အတိမပြုပါသေးပါဘူး။ယူကရိန်းနိုင်ငံကလေကြောင်းလိုင်းရဲ့ဥက္ကဋ္ဌအီဗန်တိုင်နေကတော့ပြကြခဲ့တဲ့လေယာဉ်ဟာလေကြောင်းလိုင်းမှာအကောင်းဆုံးလေယာဉ်တစ်စင်းဖြစ်တယ်လို့လေယာဉ်ဝင်တဲ့နေရာလဲထူးချွန်ပြီးအားကိုးရတဲ့သူတွေဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီကနေ့လေရင်ပြစ်ချမှုဖြစ်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံကိုပြေးဆွဲနေတဲ့ခီးစင်တွေကိုလည်းလေကြောင်းလိုင်းကအကန့်အသတ်မရှိရန်နာထားလိုက်ပါတယ်။ဒီဆုံးသူတွေထဲမှာတော့အီရန်နိုင်ငံက82ယောက်၊ကနေဒါက63ယောက်၊ယူကရိန်းက7ယောက်၊ဆွီဒင်က10ယောက်၊အာဖဂန်နစ္စတန်နိုင်ငံက4ယောက်နဲ့ဂျာမနီနဲ့ဗြိတိန်နိုင်ငံတို့က3ယောက်စီဖြစ်တဲ့အကြောင်းလဲယူကရိန်းနိုင်ငံရဲ့ဂျာဝန်ကြီးဗာဒင်ပရက်စတက်ကအတည်ပြုပြောဆိုခဲ့တာပါ။ဒီဆုံးသူတွေအတွက်ဝန်ထဲကြောင့်နဲ့ပြစ်ချမှုကိုဆက်လက်စုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။လေယာဉ်ထုတ်လုပ်တဲ့ဘောဝင်ကုမ္ပဏီကလည်းပြစ်ချမှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေတဲ့အကြောင်းပြောဆိုခဲ့ပါတယ်။